ခုတော့ရှမ်းမြောက်ကတိုက်ပွဲသတင်းတွေပဲဆက်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်တိဘောမြို့နယ်တွေမှာမြန်မာတပ်မတော်ကထိုးစစ်ဆင်နေပြီးတောက်ကြနေတုန်းကတအောင်းပလောင် TNL တပ်ဖွဲ့နဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့ကျွန်းလာထက်မှာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တို့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားပြီးတဲ့နောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်
ဇူလိုင်လ22ရက်တောက်ကြနေမွန်လွဲပိုင်းတို့ကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာအစိုးရတပ်တပ်မ88နဲ့ TNLA တပ်ရင်း112တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးတီဘောမြို့နယ်မှာတော့ခွန်လန်းကျေးရွာနားမှာလည်းညနေ4:00ကျော်လောက်မှာမြမတပ်မတော်ကရဟတ်ရင်နဲ့လာရောက်ဘုံကျဲသွားတယ်လို့ TNLA တပ်ဖွဲ့နိုင်ငံသားစစ်ဆင်ရေးတာဝန်ခံဘူမူတာပန်လာက VOA ကိုပြောပါတယ်
ရဲသမားပြည်နယ်ဒီကုတ်ခိုင်မြို့နယ်လုံကံနဲ့စရမ်ဒီဝါဝန်ချီမှာဖြစ်ပွားခဲ့တယ်ဖြစ်တာတော့ညနေပိုင်း3:00နဲ့4:00ဝန်ချီမှာတည်ရင်ဖြစ်ပွားတယ်နောက်ပြီးတော့ကဒီစီကျွန်တော်ရဲ့သမားနဲ့နေမျိုးဒီပေါ်ဘက်မှာအဲ့ဒီမှာကျတော့ဒီတပ်ပတ်ဖြစ်ပွားမှုတော့မရှိဘူးဒါပေမဲ့မြန်မာသမ္မတဘက်ကဒီရွှေချက်ရှိရှိနဲ့ဒီခွန်လန်ဒီဝါမှာဒီပုံလာကျဲသွားတယ်လို့ကျွန်တော်သိရှိရတယ်
ဒီအခြေအနေတွေနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လကစလို့မြန်မာတက်မတော်ဘက်ကတက်မ88 33 112တို့ကိုတိုက်ရင်အားတိုးချထားပြီးဒေသခံစကက1နဲ့16တက်တွေကလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တောတွင်းအခြေစိုက်စခန်းတွေအထိပိုက်ဆိတ်တိုက်ထိုးစစ်ဆင်လာတယ်လို့ TNLA တပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လထဲမှာတရုတ်အစိုးရရဲ့ဂျားဝင်စစ်ဆက်ပေးမှုအရမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားခဲ့ပြီးနောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဗိုလ်မှူးတာပန်လာကပြောပါတယ
်ဒီကျွန်တော်တို့ဘက်ကလည်းဒီတိုက်ပွဲတွေဖြစ်ပွားမှုမရှိအောင်ဒီအတန်းနိုင်ဆုံးကျွန်တော်ထွန်းချုပ်ပါတယ်နိုင်ငံရေးဘက်မှလည်းဒီ23ပြည်လုံးမှလည်းကျွန်တော်ပါဝင်ဖို့ပေါ့ဆိုရပြီးတော့ဒီတိုက်ပွဲတွေရှင်းချနိုင်ဖို့ကျွန်တော်ရုပ်ပြန်ခဲ့တယ်ပြီးခဲ့တဲ့ဒီ6လပိုင်းစောစောပိုင်းလုံးမှလည်းဒီမြန်ချေကော်မရှင်တွေကနေပြီးတော့ဒီတရုတ်နိုင်ငံဆိုင်ဌာနကနေမှတက်စင်တက်ဆောင်စနေဖို့ကိုကတော့ကမ်းလာလာမျိုးရှိခဲ့တယ်သို့တော့သူတို့နည်းနည်းကအဲ့ဒီတစ်ဖက်ချင်းသုံးဟုတ်သုံးဖက်ချင်းနှစ်ဖက်ချင်းအဲ့ဒီမျိုးတွေ့ဆုံပါဖို့သဘောထားရှိတယ်လို့ပြောတဲ့အတွက်ဒါကျွန်တော်တို့ဘက်ကတော့ဒါကော်မတီရဲ့မူဝါဒအရကျွန်တော်ကတော့စပောင်းပြီးတော့တွေ့ဆုံပါမယ်အဲ့ဒီမျိုးဖြစ်ပေါ်လာတဲ့အပိုင်းမှာတော့တွေ့ဆုံနိုင်မယ့်နေရာမျိုးကဒီလိုအဲ့ဒါနဲ့ဆက်ကျင်ပေကတော့ဒီ authority you are the line line ပြီးတော့ကျွန်တော်ရဲ့အဲ့ဒါကြီးစခန်းတွေလိုက်လိုက်ပြီးတော့တိုက်ခိုက်တာလည်းမျိုးတွေပို့ပြီးတော့ပြင်းထန်လာတယ
်ဒီလိုမြေပြင်တိုက်ပွဲတွေပြင်းထန်နေပေမဲ့လည်းဒီစည်ရေးပဋိပက္ခကိုဇပွဲဝိုင်းပေါ်မှာဖြေရှင်းနိုင်ဖို့အတွက် TNL တပ်ဖွဲ့ကလူလာကြောင်းဘုံမူတာပန်လက်ကပြောပါတယ
်မြေပြင်မှာဖြစ်ပွားနေတာကနှစ်သလုံးတည်းအသာစုကြည့်စုမရှိဘူးကျွန်တော်တမတော်စကားကပြစ်ခတ်လိုက်တဲ့လက်နက်ကြီးသလုံးဟာစိန်ပေါင်းများစွာကုန်နေဒီကျွန်တော်ဒေသကိုဟိုလက်နက်ကြီးနဲ့ပြစ်ခတ်မဲ့စာအဲ့ဒီအနေနဲ့တန်တူညီမြတန်ဖိုးရှိတဲ့ပတ်စံနဲ့ဒီကြောင်းနေစိတ်ယုံနေအဲလူစုချုပ်ပြတဲ့အထူးကိုလုပ်လိုက်မယ်စင်တာလူစုသားများကျေးဇူးရှိတယ်။အဲ့လိုမျိုးမလို့သဘောတက်နေတဲ့များရောက်ချတော့ကျွန်တော်ကဆက်ဆုံဆွေးနွေးကြည့်တယ်အဲသဘောထားရှိတယ
်။ပြီးခဲ့တဲ့ဇွန်လ19ရက်ညပိုင်းတုန်းကလည်းရှမ်းပြည်နယ်မိုင်တုံမြို့နယ်နော်ကူးကျေးရွာမှာ TNL တိုင်ရင်93လုံးနဲ့အစိုးရတပ်မ88တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီဇူလိုင်လထဲမှာ TNL နဲ့မြမတက်မတော်တို့ကြားတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ